ကမ္ဘာပေါ်မှာကိုဗစ် -19 ရောဂါကြောင့်သေဆုံးမှုနှုန်းနှစ်ဆတိုးလာတဲ့နိုင်ငံတွေထဲမှာအများဆုံးနှိုးနဲ့တိုးနေတဲ့နိုင်ငံ10နိုင်ငံထဲမှာ9နိုင်ငံဟာအာရှပစိဖိတ်ဒေသကဖြစ်တယ်လို့ Our World in Data Online သိပ္ပံစာဆောင်မှာဖော်ပြထားပါတယ်။အဲ့ဒီ9နိုင်ငံထဲမှာမြန်မာနိုင်ငံနဲ့အတူ Vietnam နဲ့ Fiji နိုင်ငံတို့ထိပ်ဆုံး9နိုင်ငံထဲမှာပါနေတာပါ။အရှိတော်အရှဒေသဟာကူးစက်မှုနှုန်းမြင့်မားတဲ့ Delta မျိုးရိုးဗီဇာကွဲ Coronavirus ဒဏ်ကြောင့်ရောကာကွယ်ဆေးဒဏ်ထူမရတာကြောင့်ပါကမ္ဘာမှာ COVID-19 ကြောင့်သေဆုံးမှုအများဆုံးဖြစ်နေတယ်လို့နိုင်ငံတကာကြက်ချင်ကြီးနဲ့လာဂျန်ဒီအဖွဲ့ IFRC ကပြောပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းရှစ်တောင်အရှဒေသမှာ COVID-19 ကြောင့်သေဆုံးသူ 38,500 ကျော်ရှိခဲ့တာကြောင့်မြောက်အမေရိကဒေသမှာသေဆုံးတဲ့အရေအတွက်ထက်နှစ်ဆနီးပါးရှိခဲ့တယ်လို့ John Hopkins တက္ကသိုလ်ကထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေကိုကိုးကားပြီး IFRC ကပြောပါတယ်။အာဆီယံဒေသတွေမှာကူးစက်မှုနဲ့သေဆုံးမှုနှုန်းရောကျစေဖို့အတွက်ချမ်းသာတဲ့နိုင်ငံတွေအနေနဲ့သူတို့စီမှာပိုနေတဲ့ကာကွယ်ဆေးတွေကိုအလင်းမြန်ဖြန့်ဝေပေးကြဖို့IFRC အဖွဲ့ရဲ့အာရှပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူးအလက်ဇန်းဒါမက်သီယိုကဒီကနေ့တောင်းဆိုပါတယ်ဗြိတိန်ကနေဒါနဲ့စပိန်နိုင်ငံတွေမှာလူဦးရေ60ရာခိုင်နှုန်းကျော်ကိုကာကွယ်ဆေးအပြည့်ထိုးပေးပြီးသွားချိန်အာဆီယံဒေသကတော့အများကြီးနောက်ကျနေတယ်လို့ IFRC ကပြောပါတယ်မလေးရှားမှာလူဦးရေ34ရာခိုင်နှုန်းအင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေမှာ17ရာခိုင်နှုန်းနဲ့ဗီယက်နမ်မှာတော့ကာကွယ်ဆေးထိုးပြီးသူ2ရာခိုင်နှုန်းတောင်မပြည့်သေးပါဘူး